Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဧပြီလ29ရက်တောက်ကြနေ့ညနေပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကို Sharp Phone နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါ။ Syria မှာကလေးဆေးရုံတစ်ခုလေကြောင်းတိုက်ခိုက်ခံရတဲ့ပေါ်အမေရိကန်ကပြစ်တင်ရှုတ်ချပါတယ်။မြောက်ကိုရီးယားကဖမ်းထားတဲ့အမေရိကန်နိုင်ငံသားတဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ချလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကအာဖဂန်နစ္စတန်မှာဆေးရုံတစ်ခုကိုမာရွံတိုက်ခိုက်တဲ့ကိစ္စအမေရိကန်ကျန်နှစ်ပွင့်အဆင့်ဗိုလ်ချုပ်တဦးအပါအဝင်စစ်ဖက်ဝန်ထမ်း16ဦးအရေးယူခံရပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဒီနေ့တော့အမေရိကန်သမ္မတလောင်းရှင်ပြိုင်ခွင့်အတွက်ပါတီကြီးတစ်ခုထားမှာရောပါတီရင်းရှင်ပြိုင်မှုတွေမှာပါသဘောထားကွဲပြားမှုတွေအကြောင်းကိုအရင်ဆုံးထုတ်လွှင့်ပေးသွားမှာဖြစ်ပြီးမြန်မာနိုင်ငံရဲ့ပထမဆုံး Stock Exchange ရဲ့အာမခံလုပ်ငန်းအကြီးအကဲဒုတိယဘဏ္ဍာရေးဝန်ကြီးဟောင်းဟာတာဝန်ကနေပြီးတော့နှုတ်ထက်စာတင်ထားပါတယ်။ဘာကြောင့်မလဲ
Stock Exchange ဆိုတာလေသိရတိုင်းမှာဒီမှာတစ်ခါမှမရှိဘူးလေဒီတိုင်းတစ်ခုပေါ့နော်။အဲ့ဒါကိုလေသူက Trading ပေါ့နော် Trading နဲ့စလုပ်ပြီးခဲ့ပြီးတော့ဒါကလူတွေကြည့်ရကြတယ်လူတွေကြည့်လို့ဒီစားလိုက်တော့ဒီစားပြီးတော့
နောက်လူတွေကိုလှုပ်ပိုင်ခွင့်ပေးခြင်းတဲ့အတွက်နှုတ်ထွက်တဲ့ဆိုတော့ဥမောင်မောင်သိရဲ့ပြောကြားချက်အပြည့်စုံကိုနားဆင်ရပါမယ်မြမပြည်တွင်းမုတ်တုံလီမဝင်ခင်အထိအပူချိန်မြမလို့နဲ့တန်းကြောင့်လေပြင်းတိုက်တာမိုးသီးကြွေတာနဲ့မိုးချိုးပြစ်တာတွေကြုံရနိုင်သေးတဲ့အကြောင်းရာသီဥတုဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနဲ့ရှားဖောင်တို့ကကြေညာပေးပါမယ်ရှင်
ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကကလေးဆေးရုံတစ်ခုလေကြောင်းကနေတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအပြင်းထန်ရှုတ်ချလိုက်ပြီးသမ္မတဘာရှာရဲ့အာဆတ်ရဲ့တပ်ဖွဲ့တွေကိုအပြစ်တင်ပြောဆိုပါတယ်။တပုံဖွဲ့တွေထိန်းချုပ်ထားတဲ့အာလပ်ပိုမြို့မှာဂျာတာဘရီနီကလေကြောင်းတိုက်ခိုက်မှုအတွင်းနေစည်းမထားဆရာဝန်များအဖွဲ့ MSF ရဲ့အကူအညီနဲ့ဖွင့်ထားတဲ့ဆေးရုံတစ်ခုထိခိုက်ပျက်စီးပြီးကလေးငယ်နဲ့ဆရာဝန်တွေအပါအဝင်လူအယောက်20ထဲမှနေသေဆုံးခဲ့ရတာပါ။ဆီးရီးယားဆွေးနွေးတပ်ဖွဲ့တွေနဲ့တပုံတပ်ဖွဲ့တွေကြားအာလပ်ပိုမြို့မှာ24နာရီကြာပြန်လည်တိုက်ခိုက်မှုတွေအတွင်းအခုလေကြောင်းတိုက်ခိုက်မှုလည်းပါဝင်တာပါတိုက်ခိုက်မှုတွေမှာတော့လူပေါင်း60ကျော်သေဆုံးပါတယ်ဆီးရီးယားဆွေးနွေးဘက်ကတိုက်ခိုက်တာတွေရပ်ဆန့်အောင်ဆီးရီးယားသမ္မတအာဆတ်ရဲ့ထိတ်တန့်မဟာမိတ်ရုရှားဆွေးနွေးအနေနဲ့သူတို့ရဲ့ဩဇာကိုတုံ့ပြန်ဖိအားပို့ပေးသွားဖို့ဝန်ကြီးကယ်ရီကရုရှားကိုတိုက်တွန်းနေပါတယ
်အရှေ့လေပိုင်းနိုင်ငံတွေရဲ့ဒေသတွင်းနိုင်ငံရေးနဲ့စီးပွားရေးပြုရင်ပြောင်းလဲရေးကြိုးပမ်းအားထုတ်မှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကချီးကျူးလိုက်ပါတယ်နိုင်ငံပေါင်း66နိုင်ငံကပူးပေါင်းပြီးတော့ IS အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမုန်းနေတာတွေမှာတိုးတက်မှုတွေရှိလာနေတယ်လို့ဂျာတာပရေးနေက El Hora ရုပ်သံနဲ့တီးသန့်မြင်မြန်ခံမှာဂျွန်ကယ်ရီကပြောဆိုလိုက်တာပ
ါ We're working to cut off finance that comes from various places. We're fighting to prevent
နေရာတော်များများကနေဝင်လာနေတဲ့ IS တွေရဲ့ငွေကြေးလမ်းကြောင်းကိုဖျက်တောက်နိုင်အောင်ကျွန်တော်တို့လှုပ်ဆောင်နေပါတယ်။ Daesh တွေရဲ့ဝါရဖျက်မှုတွေကိုတံပြန်လှုပ်ဆောင်တဲ့အနေနဲ့ကျွန်တော်တို့ကလည်းလူတွေစီကိုရောက်နိုင်အောင်လူမှုကွန်ရက်လှုပ်ရှားမှုတွေကိုအသုံးပြုနေပြီးလူငယ်တွေအစွန်းရောက်ယူဝါရသွတ်သွင်းခံရမှုကနေကာကွယ်နိုင်အောင်လည်းကျွန်တော်တို့ကြိုးပမ်းလှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။IS အဖွဲ့တွေကိုတိုက်ခိုက်ချေမုန်းရမှာ Saudi Arabia နိုင်ငံဟာအဓိကကြပြီး IS စစ်သွေးကြွအဖွဲ့စီတတိပုဂ္ဂလဘန်စင်းထက်ကနေရောက်သွားနေတဲ့ငွေတချို့ကိုဖျက်တောက်နိုင်ရေး Saudi အစိုးရအနေနဲ့ကူညီလှုပ်ဆောင်နိုင်မယ်လို့ American အစိုးရကမျှော်လင့်ထားကြောင်းလဲဝန်ကြီးကယ်ရီကပြောပါတယ်ရှင်
။ Syria နိုင်ငံရှေ့မြောက်ပိုင်းက IS အစွန်းရောက်အဖွဲ့ရဲ့အခိုင်အမာနေရာတစ်ခုဖြစ်တဲ့ Deir ez-Zor နဲ့ Raqqa မြို့တွေကိုထိုးစစ်ဆင်ဖို့ Syria စစ်တပ်ကပြင်ဆင်နေပါတယ်။ Russia လေတဲ့အထောက်အကူနဲ့အခုလိုထိုးစစ်ဆင်ဖို့ပြင်ဆင်နေတာလို့ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးအလက်စီဘိုရိုဒက်ဖကင်ကဂျနီဗာမြို့မှာဒီကနေ့ပြောပါတယ်။ဘိုရိုဒက်ဖကင်ဟာဂျနီဗာမြို့ကတခြားနိုင်ငံတကာအဖွဲ့အစည်းတွေအတွက်လည်းရုရှားနိုင်ငံရဲ့ကိုယ်စားပြုအမြဲတမ်းကိုယ်စားလှယ်ပါ။ဆီးရီးယားစစ်တပ်ဟာ IS နဲ့ El Nusra တပ်ဦးလိုတခြားအကြမ်းဖက်ဝါဒီအဖွဲ့တွေကိုတိုက်ခိုက်တာမှာအရင်ကအောင်မြင်မှုရခဲ့ပူပြီးအဲ့ဒီအတိုင်းဆက်လုပ်သွားဖို့မျှော်လင့်ထားတယ်လို့ရုရှားသံတမန်ကြီးကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်225လေးအရဆီးရီးယားမှာပြစ်ခတ်ရဆဲထားတာဟာ Daesh El Nusra တပ်ဦးနဲ့တခြားအကြမ်းဖက်ဝါဒီအုပ်စုတွေအကျုံးမဝင်တဲ့ကြောင်းရုရှားတိုက်လေယာဉ်တွေရဲ့ထောက်ကူမှုနဲ့ဆီးရီးယားလက်နက်ကန်တပ်ဖွဲ့တွေစစ်ဆင်ရေးလုပ်တာကြောင့်ပါမိုင်ရာမြို့လွတ်မြောက်ခဲ့ပြီဖြစ်ကြောင်းအခုဆိုရင်ဒါယာအက်ဇောနဲ့ရက်ကာမြို့တွေကိုဦးတည်ပြီးထိုးစစ်ဆင်မှုစီစဉ်နေပြီဖြစ်ကြောင်းတန်မတ်ကြီးဘိုရိုဒက်ဖကင်ကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောတယ်လို့ရုရှားနိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။ဆီးရီးယားဆွေးရွေးနဲ့တိုက်ခိုက်အဖွဲ့တွေကြားအပြစ်ခတ်ရဆေးရေးဟာဖေဖော်ဝါရီလ29ရက်နေ့ကစပြီးတရားဝင်အသက်ဝင်ခဲ့တာပါ။အမေရိကန်နဲ့ရုရှားတို့ကဂျာဝင်ဆစ်ဆက်ပြီးပြီးတဲ့နောက်အပြစ်ရစတင်လာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီအပြစ်ရသဘောတူညီချက်ဟာအကြမ်းဖက်ဝါဒီအုပ်စုတွေနဲ့တော့အကျိုးမဝင်ပါဘူး။
ယူကရိန်းရှေ့ဘက်ချင်းရုရှားကြောထောက်နောက်ခံပေးထားတဲ့သဘုံအဖွဲ့တွေနဲ့ယူကရိန်းစိုးရတပ်တွေကြားပစ်ခတ်ရဆဲရချိုးဖောက်မှုတွေဟာလပေါင်းများစွာအတွင်းမတွေ့ခဲ့ရတဲ့စိုးရိမ်ပွဲရအရေးအတွက်ကိုရောက်သွားပြီလို့နိုင်ငံတကာစောင့်ကြည့်လစ်လာသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုကြားသာပတင်းတွေမှာပြောကြားလိုက်ပါတယ်။ယူကရိန်းရှေ့ချင်းမှာပြစ်ခတ်တိုက်ခိုက်မှုတွေဟာအဆိုးဆုံးအဆင့်ကိုတကြော့ပြန်ရောက်နေပြီလို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးOSCE အဖွဲ့ရဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးဆောင်ကြည့်ရေးလုပ်ငန်းကအကြီးအကဲအတူကအဖကန်ကတတိပေးပါတယ်။ဧပြီလအခုချိန်ထိဆိုရင်2015ခုနှစ်ဩဂုတ်လကတည်းကစလို့အပြစ်ခတ်ရဆဲရချိုးဖောက်မှုအကြိမ်ပေါင်းအများဆုံးဖြစ်ခဲ့တယ်ဆိုတာအဖွဲ့အနေနဲ့မှတ်တမ်းတင်ထားတယ်လို့သူကပြောပါတယ်။ဒီချိန်ထဲမှာပဲလက်နက်ခဲယမ်းတိုက်တွေနဲ့ယာယီတင်ထားတဲ့နေရာတွေမှာအရင်တုန်းကရှိခဲ့တဲ့လက်နက်ကြီးအများအပြားပျောက်နေပြီးတိုက်ပွဲတွေမှာအုံပြူလာတာကိုတွေ့ရတယ်လို့လည်းဆိုပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုတွေကိုရပ်ဆိုင်းဖို့လိုအပ်တယ်လို့ရေရှည်တည်တဲ့အပြစ်ခတ်ရဆဲရရဖို့လိုတယ်လို့မစ္စတာအယ်ဖာကန်ကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောပါတယ်ပြစ်ခတ်ရဆဲရဆိုတဲ့စကားဟာယူကရိန်းရှေ့ပိုင်းမှာအဓိပ္ပာယ်မဲ့စကားဖြစ်နေပြီလို့ကုလသမဂ္ဂဆိုင်ရာဗြိတိရှအသံအမတ်ကြီးမက်သျူရစ်ခရော့ဖ်ကပြောပါတယ်အေဗီလာ14ရက်နေ့မှာချိုးဖောက်မှုပေါင်း4000ကျော်ကိုစောင့်ကြည့်သူတွေမှတ်တမ်းတင်ခဲ့ပြီးအဲ့ဒီထက်ကအကြိမ်900မှာပိတ်ပင်ကန့်သတ်ထားတဲ့လက်နက်ကြီးတွေကိုအသုံးပြုခဲ့တယ်လို့အမေရိကန်သံအမတ်ကြီးဆမ်မတာဖာဝါကပြောပါတယ်ရှင
်။ VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေတောက်ကြညနေပဲတရုံတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားဆိုရကဖန်ထားတဲ့ကိုရီးယားຫນွေဘွားအမေရိကန်နိုင်ငံသားတူကိုအလုကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့လတုန်းကမြောက်ကိုရီးယားရဲ့စစ်ဖက်ဆိုင်ရာလျှို့ဝှက်အချက်အလက်တွေကိုသူကခိုးယူခဲ့ပါတယ်လို့ဝန်ခံတဲ့အမေရိကန်နိုင်ငံသားဖြစ်ခံယူထားသူကိုရီးယားຫນွေဘွားကင်ဒေါင်ချူကိုဒီကနေ့မှာပဲမြောက်ကိုရီးယားတရားရုံးကပြစ်ဒဏ်ချမှတ်လိုက်တာပါ။မြောက်ကိုရီးယားအစိုးရရဲ့ဝါဒဖြန့်နှစ်ဖူးစည်းစာတမ်းတစ်ခုကိုသူခိုးယူခဲ့ပါတယ်လို့အမေရိကန်ကြောင်သားအော်တိုဝမ်ဘီယာကဝန်ခံခဲ့အပြီးတရင်တစ်ပတ်အကြာမှာချူရဲ့ဝန်ခံချက်ထွက်လာတာပါ။အော်တိုဝမ်ဘီယာကတော့အလုကျန်းနဲ့ထောင်ဒဏ်15နှစ်ချမှတ်ခံထားရပါတယ်။လေလာဆောင်ကြည့်သူတွေကတော့သူတို့နှစ်ဦးစလုံးဟာဒီလိုဝန်ခံဖို့အတွက်အတင်းအဓမ္မအခိုင်းခံခဲ့ရတာဖြစ်နိုင်တယ်လို့ပြောကြပါတယ်။မြောက်ကိုရီးယားအစိုးရဟာနိုင်ငံတကာရဲ့ပြစ်ဒဏ်ဝေဖန်မှုတွေကိုအန်တူးတဲ့အနေနဲ့နျူကလ িয়ার လက်နက်စမ်းသပ်တာတွေနဲ့တာဝေးပစ်ဒုံးကျည်စမ်းသပ်တာတွေလုပ်ခဲ့ပြီးတဲ့နောက်တင်းမာမှုအရှိန်မြင့်မားနေချိန်မှာပဲအခုလိုအမေရိကန်နိုင်ငံသား2ဦးကိုထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ
်။ပြီးခဲ့တဲ့နှစ်ကအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ဆေးရုံတစ်ခုပေါ်မာရွင်ဘုံကျဲခဲ့တဲ့အမေရိကန်စစ်မှုထမ်း16ယောက်ကိုအမေရိကန်မက်ဒီကယ်စိတ်ထာနာချုပ်ကအရေးယူအပြစ်ပေးလိုက်ပြီးအဲ့ဒီထဲမှာကျန်နှပွင့်အဆင့်ရှိတဲ့ဗိုလ်ချုပ်ကြီးတူလည်းပါဝင်ပါတယ်။ပရိုဟိတအဖွဲ့ဖြစ်တဲ့နက်စီမထားဆရာဝန်များအဖွဲ့ရဲ့ဆေးရုံပေါ်ကိုအမေရိကန်လေရင်ရဲ့ AC 130တိုက်လေရင်ကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလေရင်ဟာအမေရိကန်ရဲ့တိုက်ခိုက်ရေးလေရင်တွေထဲမှာအသေးအပြောက်အများဆုံးတိုက်ခိုက်နိုင်တဲ့လေရင်အမျိုးအစားဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုအကျဉ်းတရားကင်းမဲ့ပြီးရက်ဆက်ကြမ်းကြုတ်တဲ့အလုပ်ရဖြစ်တယ်လို့နက်စီမထားဆရာဝန်များအဖွဲ့ကပြောပါတယ်။အရေးယူပြစ်ပေးခံရတဲ့စစ်မှုထမ်းတွေအလုံးဟာရာဇဝတ်မှုနဲ့တရားစွဲဆိုတာတွေမခံရပေမဲ့လည်းတရားဥပဒေအရပြစ်ဒဏ်ပေးတာမျိုးမဟုတ်တဲ့တာဝန်ကနေထုတ်ပယ်လိုက်တဲ့အမိစာတွေဟာစစ်မှုထမ်းရေးအလုပ်ကိုအဆုံးသတ်စေနိုင်တဲ့အထိထိရောက်မှုရှိပါတယ်။ဒီအရေးယူပြစ်ပေးမှုတွေကိုဒီကနေ့တောက်ကြနဲ့ဗက်ဒဂွန်စစ်ဌာနချုပ်မှမိန့်ခွန်းပြောကြားဖို့ရှိတဲ့အာဖဂန်နစ္စတန်နိုင်ငံစစ်ပွဲကိုတာဝန်ယူရတဲ့အလဲပိုင်းဒေတာအမေရိကန်စစ်ဌာနချုပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဗိုထာကကြေညာဖို့ရှိပါတယ်ရှင်
။အရေးပါတဲ့ရေချောင်းသွားလာရေးလမ်းကြောင်းတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်မှာလွလတ်စွာရေချောင်းသွားလာခွင့်ကိုစိန်ခေါ်နေတဲ့တရုတ်နိုင်ငံရဲ့ကိုကိုကိုယုံကြည်မှုလွန်ကဲလွန်ပြီးရန်လူတဲ့ပြစ်မှုပုံတွေလို့အမေရိကန်ကယူဆတာကိုတံပြန်မှုအာရှမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုကိုတွန်းမြင့်လှုပ်ဆောင်နေပါတယ်။နေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နဲ့အငင်းပွားနေတဲ့ကိစ္စဖြေရှင်းပေးဖို့ဖိလစ်ပိုင်ကတရားရုံးမှာရှောက်ထားတာနဲ့ပတ်သက်ပြီးဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကိုလွှတ်တော်အမတ်တွေကမေးခွန်းထုတ်ပါတယ်။ပိုင်ဆိုင်မှုပြောဆိုတာတွေနဲ့ပတ်သက်လို့အမေရိကန်မှာသဘောထားမရှိတဲ့အကြောင်းအမေရိကန်ကိုယ်တိုင်ကပိုင်ဆိုင်ကြောင်းပြောတဲ့အထက်မှာမပါတဲ့အကြောင်းဒါပေမဲ့ပိုင်ဆိုင်ကြောင်းပြောတဲ့နိုင်ငံတစ်ခုကလှုပ်ဆောင်တာတွေပေါ်မှာတော့အင်မတန်အားကောင်းတဲ့စိတ်ဝင်စားမှုရှိနေပြီးလလစွာရေချောင်းသွားလာခွင့်နဲ့ပတ်သက်ပြီးတော့လေအင်မတန်အားကောင်းတဲ့စိတ်ဝင်စားမှုရှိတဲ့ကြောင်းအငင်းပွားတာတွေကိုညင်းညင်းချမ်းချမ်းဖြေရှင်းပြီးနိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေကိုလိုက်နာစေရေးတေချောင်းလို့ဖို့စိတ်ဝင်စားတဲ့ကြောင်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောပါတယ်။တရုတ်နိုင်ငံဟာပိုင်ဆိုင်မှုအငင်းပွားနေတဲ့နေမျိုးတွေမှာကြီးမားတဲ့နေမျိုးရယူမှုဆိုင်ရာလုပ်ရက်တွေစီးရဲတိဆောက်တာတွေအပါအဝင်လုပ်ရက်တချို့နဲ့အ မေရိကန်ကစိတ်ဝင်စားတဲ့ကိစ္စတွေကိုစိန်ခေါ်နေတယ်လို့သူကဆိုပါတယ်အမေရိကန်ပြည်ထောင်စုရဲ့ကတိကဝတ်တွေမဟာမိတ်တွေနဲ့ပတ်သက်လို့လွတ်ဆောင်ရမှာတွေကိုပိုပြီးခက်ခဲအောင်တရုတ်ကလုပ်နေတယ်လို့မစ္စတာဘလင်ကန်ကအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကိုပြောပါတယ်
American သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေထဲထောက်ခံမှုအများဆုံးရထားတယ်လို့အငင်းပွားဝယ်လဲဖြစ်နေတဲ့ Donald Trump ရဲ့ California ပြည်နယ်တောင်ပိုင်းမှာလှုပ်တဲ့မဲဆွဲစည်းရုံးပွဲအပြင်ဘက်မှာသူ့ကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားကြာသာပတင်းနေ့ညကရုံရင်းဆန်ခဖြစ်ခဲ့တာတွေကြောင့်လူအများအပြားကိုဖန်ဆီးထားပါတယ်အခြေအနေတစ်ခုမှာဆိုရင်ရကြည့်သူတွေကို6လန့်ပုံရတဲ့ကားမောင်းသူတဦးဟာသူ့ကိုတားဖို့ကြိုးစားတဲ့ရဲတွေကိုတိုက်မိမလို့ဖြစ်ပြီးအရှိန်နဲ့မောင်းပြေးသွားပါတယ်။ Orange ခရိုင်ကအမိုးဖွင့်ခမ်းမကြီးအပြင်ဘက်မှာရုံရင်းစံခါဖြစ်ခဲ့တာမှာရဲကားတစ်စင်းရဲ့မန်တွေကိုရိုက်ခွဲပြီးလူအများအပြားဒဏ်ရာရပြီးတဲ့နောက်မှာလူအုပ်ကိုထိန်းလိုက်နိုင်ပါတယ်။ကြာသာပတင်းနဲ့အစောပိုင်းမှာတော့ Trump ကဒီမိုကရက်တစ်ပါတီဘက်မှာသူ့ရဲ့ပြိုင်ဘက်ဖြစ်လာပွဲရှိနေတဲ့ Hillary Clinton ကိုကြားမှခွဲပြားမှုနဲ့ဆက်ဆက်ပြီးဝေဖန်တိုက်ခိုက်ပါတယ်Mrs. Clinton ကပထမဆုံးအမျိုးသမီး American သမ္မတဖြစ်ဖို့ဆိုတဲ့မျှော်လင့်ချက်နဲ့အမျိုးသမီးဖြစ်တဲ့ဆိုတဲ့အချက်ကိုကင်ပြီးစီယုံပြောဆိုနေတာကလွဲလို့အခွင့်အလမ်းမရှိဘူးလို့ Trump ကဆိုပါတယ်တကယ်လို့ November လရွေးကောက်ပွဲမှာ Trump နဲ့ Clinton တို့သာတွေ့ကြရင်ဘသူအနိုင်ရမလဲဆိုတာပေါ့မကြသေးခင်ကကြောက်ယူတဲ့လူလူစစ်တမ်းတွေမှာတော့ Clinton က Trump ထက်ထောက်ခံမဲ့ကိုးရံငိုင်နှုန်းလောက်ပိုရတာတွေ့ရပါတယ်ရှင်
ဒီတိနိုင်ငံကြားရေးဝန်ကြီးဟာကျူဘာတာဝန်ရှိသူတွေနဲ့ကြာသပတင်းတွေကတွေ့ဆုံပြီးနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ကြီးသွားလုပ်ငန်းဆိုင်ရာဆက်ဆံရေးတွေကိုဆွေးနွေးပါတယ်။ဒါဟာပြင်1959ခုနှစ်ကတည်းကဆိုရင်ပြည်ထောင်အစ်စ်မြင့်တာဝန်ရှိသူတို့ရဲ့ကျူဘာနိုင်ငံပထမဆုံးခီးစဉ်မှာကြာသပတင်းတွေနောက်ပိုင်းကကျူဘာနိုင်ငံကိုရောက်သွားပြီးတဲ့နောက်ကျူဘာနဲ့ဆက်ဆံရေးအားကောင်းခိုင်မာအောင်လုပ်ဖို့ပြည်ထောင်အနေနဲ့အစဉ်သင်းဖြစ်နေပါပြီလို့ဝန်ကြီးဖိလစ်ဟမ်မန်ကပြောပါတယ်။စွမ်းအင်ပညာရေးနဲ့ဗန္ဒငွေကြေးကဏ္ဍဝန်ဆောင်မှုဆိုင်ရာတွေနဲ့ပတ်သက်တဲ့ပူးပေါင်းဆောင်ရွက်ဆိုင်ရာသဘောတူညီချက်အများပြားကိုလက်မှတ်ရေးထိုးကြပါတယ်။ကဘာကြီးပေါ်ရှုမြင်ပုံအစိုးရစနစ်တွေနဲ့ပတ်သက်ပြီးပြည်ထောင်နဲ့ကျူဘာနိုင်ငံကြားမှာအတော်လေးကွဲပြားတယ်လို့မစ္စတာဟမ်မန်ကပြောပါတယ်။ဒါပေမဲ့ကျူဘာနိုင်ငံဟာလူမှုရေးနဲ့စီးပွားရေးဆိုင်ရာအရေးပါတဲ့အပြောင်းအလဲကာလတွေရောက်လာနေတာနဲ့အမျှအတ္တလန္တိသမုဒ္ဒရာတစ်ဖက်ချမ်းမှာဆက်ဆံရေးအသစ်တွေထူထောင်ဖို့ပြည်ထောင်နိုင်ငံကစိတ်အားထက်သန်နေပါတယ်ဆိုတာကျူဘာအစိုးရနဲ့လူထုကိုပြသဖို့မျှော်လင့်ထားပါတယ်လို့ဝန်ကြီးဟမ်မန်ကပြောပါတယ်။ကဘာပေါ်မှာအကျိုးမြတ်အများဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ Apple ကုမ္ပဏီဟာဒီသတင်းပတ်အတွင်းမှာတော့တန်ဖိုးကျဆင်းလာတဲ့သဘောရှိပါတယ်။iPhone ရောင်းအားဟာ73နှစ်အတွင်းပထမဆုံးအကြိမ်ကျဆင်းသွားတယ်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Apple ကုမ္ပဏီကပြောတာပါ။ဒီလိုစီးပွားရေးကျဆင်းလာနေတဲ့အခြေအနေပေါ်ကုမ္ပဏီအကြီးအကဲ Tim Cook ကအကြောင်းပြပြောဆိုပေမဲ့လေလံသုံးသပ်သူတွေကတော့ရွေးချယ်စရာ smartphone တွေပိုများလာပြီးဈေးကွက်မှာအပြိုင်ဆိုင်ဖြစ်နေတာနဲ့ Apple အနေနဲ့ပစ္စည်းအသစ်တွေများများမထုတ်နိုင်တာလို့တခြားအကြောင်းချက်တွေလည်းဖြစ်နိုင်တယ်လို့ထောက်ပြကြပါတယ်။ဒေါ်လာသန်းပေါင်း5သိန်းကျော်ရင်းနှီးမြှုပ်နှံထားတဲ့ Apple ကုမ္ပဏီအတွက်အခုအခြေအနေကကြီးမားတဲ့ဆုံးရှုံးမှုတစ်ခုမဟုတ်ပေမဲ့လည်းအကျိုးမြတ်နေသွားတဲ့ပေါ်ကုမ္ပဏီတွင်ရင်းနှီးမြှုပ်နှံထားကြသူတွေကတော့စိုးရိမ်နေကြပါတယ်ခင်ဗျာ
တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်းတို့ကြီးညာပေးခဲ့ကြတာပါခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရစေ။မကြာခင်မှာတော့ Stock Exchange ကိုမြန်မာပြည်နဲ့စတင်ထိတွေ့ပေးခဲ့သူဗန္ဓာရေးဒုတိယဝန်ကြီးနှုတ်ထွက်စာတင်တဲ့အကြောင်းနဲ့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။အခုတော့ American သမ္မတလောင်းရှင်ပြိုင်မှုတွေအကြောင်းကိုအလှည့်ပေးပါမယ်ရှင်။အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့အကြိမ်နဲ့ကြိုးစားနေတဲ့ Republican Party အတွင်းမှာသဘောထားကွဲလွဲမှုတွေပိုပြီးတော့နှက်ဆိုင်လာနေပါတယ်။နိုင်ငံရေးလောကမှာတိတ်ထင်ထင်ရှားရှားမရှိတဲ့သူတွေကအလဲအလတ်သဘောထားရှိသူတွေကိုအသာစီးရနေတဲ့ Republican Party အတွင်းမှာကြိုက်တဲ့သူကိုသမ္မတလောင်းဖြစ်ရွေးချယ်ခွင့်ရှိတဲ့ပါတီညီလာခံကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍကလည်းအရေးပါလာပါတယ်။ဇူလိုင်လတဲ့ကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာကိုယ်စားလှယ်အဖြစ်အဆုံးဖြတ်ပေးနိုင်အောင်ကြိုးပမ်းနေကြတဲ့အကြောင်း VOA သတင်းထောက်Catherine Gibson ရဲ့သတင်းပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်ရှင်
။သမ္မတလောင်းဖြစ်ရွေးချယ်မဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်ရဖို့ကြိုးပမ်းမှုတွေကြောင့်ပါတီတွင်းသဘောထားကွဲလွဲမှုတွေပိုပြီးထင်ရှားလာနေတာပါ။ပြည်ပ Democratic Party ကဇူလိုင်လတဲ့နိုင်ငံလုံးဆိုင်ရာညီလာခံချင်းပတ်မဲ့ Pennsylvania ပြည်နယ်ကရှင်းနေတူဖြစ်သူ Mark Scaringe ကတော့ Republican Party ရဲ့ညီလာခံကိုယ်စားလှယ်ဖြစ်ဖို့ကြိုးပမ်းနေသူပါ။နိုင်ငံရေးဆွေးနွေးပွဲစကားဝိုင်းတွေကိုလည်းစီစဉ်အတန်လွှင့်နေတဲ့ Scaringe ကတော့ Ohio ပြည်နယ်က Republican Party ညီလာခံမှာကိုယ်စားလှယ်ဖြစ်အောင်သူ့ကိုထောက်ခံတာဟာသမ္မတလောင်းအဖြစ်ရှင်ပြနေတဲ့ Republican ကိုယ်စားလှယ်တွေရဲ့ရှေ့တန်းရောက်နေတဲ့ဂရေကျော်တရိတ် Donald Trump ကိုထောက်ခံတာနဲ့အတူတူပဲလို့ဆိုပါတယ် ရီပက်ဘလီကန်ကိုစားပြုသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ညီလာခံကိုယ်စားလှယ်အရေးအတွက်အပြတ်အသတ်မရနိုင်ပေဖြစ်နေတဲ့အတွက်ကိုနစ်သက်ရာပုဂ္ဂိုလ်ကိုထောက်ခံမဲ့ပေးနိုင်တာကြောင့်ပင်ဆယ်ဗေးနီးယားပြည်နယ်ကကိုယ်စားလှယ်ရဲ့မဲတွေအားလည်းအရေးပါနိုင်ပါတယ
် The rules are written so that we are unbound
စီမင်းတွေကရှိထားပြီးသားပါကျွန်တော်တို့ကိုချီနှောင်ထားတာမရှိပါဘူးဒါကြောင့်လည်းအကောင်းဆုံးလို့ကျွန်တော်တို့ယူဆတဲ့သူဘယ်သူကိုမှမဆိုထောက်ခံမဲ့ပေးလို့ရပါတယ်
သူတို့ပြင်သမားလောင်းရွေးချယ်ပွဲကိုအချင်းချင်းချင်းပါရမယ်ဆိုရင်ကိုဇယ်ရီရဲ့မဲတွေဟာပိုပြီးအရေးကြီးလာနိုင်ပါတယ
် So very contentious because the powers that be have been supporting Ted Cruz
ပေးထားတဲ့လုတ်ပိုင်ခွင့်အရ Ted Cruz ကနေရာအများစုမှာထောက်ခံမှုရနိုင်တဲ့အတွက်အခြေအတင်အကြီးအကျယ်ဖြစ်ပါလိမ့်မယ် Trump ကိုမရွေးချင်တာနဲ့ Ted Cruz ကိုဘန်းပြပြီးအတုံးချနေကြတာပါ
ပင်ဆယ်ဗေးနီးယားပြည်နယ်ကကိုယ်စားလှယ်ချာသဘောထားကိုယ်လွှဲမှုတွေဟာ Republican Party တွင်ကအမာခံပုဂ္ဂိုလ်ကြီးတွေနဲ့နိုင်ငံရေးလောကပြင်ပကပုဂ္ဂိုလ်တွေချာသဘောထားကိုယ်လွှဲမှုတွေကိုထင်ရှားနေတာပါ။အကျုံမဲပေးဖို့ရလဒ်တွေဘလိုပဲရှိရှိစိုက်တဲ့ကိုယ်စားလှယ်ကိုမဲပေးမယ်လို့ပြောတဲ့ကိုယ်စားလှယ်ရှိသလိုမဲဆန္ဒရှင်တွေသဘောထားကိုနားထောင်မယ်လို့ပြောတဲ့သူတွေလည်းရှိပါတယ်။အရင်တုန်းကဆိုရင်တော့ပါတီညီလာခံကိုယ်စားလှယ်ဖြစ်ချာလီဂျေရိုလိုလိုနိုင်ငံရေးအတွေ့အကြုံရှိသူတွေကိုရွေးချယ်လို့ရှိရပါတယ်။
There's no question that the voters really want new faces, new
ဆန္ဒရှင်တွေအနေနဲ့မျက်နှာသစ်တွေလူသစ်အတန်သစ်တွေလိုချင်တယ်ဆိုတာကတော့မေးနေစရာမလိုပါဘူး
။နိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတလောင်းရွေးပွဲတွေတကြိမ်နဲ့မပြီးရင်တော့ပါတီကူဆယ်တွေနဲ့ရှီတန်းရောက်နေတဲ့ Trump အနေနဲ့အခက်ကြုံရလိမ့်မယ်လို့လည်းသူကပြောပါတယ
်။ For the first time in my political lifetime, we're not simply we the Republicans are not simply nominating
ကျွန်တော်နိုင်ငံရေးတက်တန်းလျှောက်ပါပထမဆုံးအကြိမ် Republican တွေအလွဲတကူမရွေးနိုင်တဲ့အဖြစ်မျိုးတွေ့ဘူးလားပါဒါဟာအင်မတန်မှအပြူသဘောဆောင်ပါတယ်တကယ်တော့ပါတီညီလာခံတွေကဒီလိုဖြစ်နေရမှာပ
ါ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကတော့လာမယ့်ဇူလိုင်လ18ရက်နေ့ကနေ21ရက်နေ့ထိ Ohio ပြည်နယ် Cleveland မြို့မှာကျင်းပမှာဖြစ်ပြီး Democratic Party ညီလာခံကတော့ဇူလိုင်လ25ရက်နေ့ကနေ28ရက်နေ့ထိကျင်းပသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ပြပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းစာမားတွေဇက်တိုက်ထုတ်လွှင့်ပေးသွားပါရမယ်ရန်ကုန် Stock Exchange ဖြစ်မြောက်ရေးကမကထပြုလာခဲ့သလိုလက်ရှိလည်းရန်ကုန် Stock Exchange ရဲ့အကြီးအကဲတဦးဖြစ်တဲ့ဗန္ဓာရီဒုတိယဝန်ကြီးဟောင်းဒေါက်တာမောင်မောင်သိန်းဟာရန်ကုန် Stock Exchange တာဝန်တွေကနေမကြာခင်နှုတ်ထွက်ပါတော့မယ်ကျွမ်းကျင်သူတူရာထူးကအနားယူသွားတာမို့လို့ဆုံးရှုံးမှုဖြစ်ပေမဲ့လုပ်ငန်းပိုင်းမှာတော့တစုံတရာထိခိုက်ပွဲမရှိပါဘူးလို့ရန်ကုန် Stock Exchange တာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတောက်ကိုထက်အောင်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။နှစ်နှစ်ကျော်ကြာချင်းယူပြင်ဆင်ခဲ့တဲ့ရန်ကုန် Stock Exchange ရဲ့အာမခံလုပ်ငန်းကြီးကြပ်ရေးအဖွဲ့နဲ့ငွေချေးတက်တေကန်လက်မှတ်လုပ်ငန်းကြီးကြပ်ရေးအဖွဲ့နှစ်ခုရဲ့ဥက္ကဋ္ဌဒေါက်တာမောင်မောင်သိန်းဟာဒီရာထူးတာဝန်တွေကနေမေလ၁ရက်နေ့ကစလို့နှုတ်ထွက်ခွင့်ပေးဖို့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနကိုနှုတ်ထွက်စာတင်ပြီးသွားပြီလို့ဒေါက်တာမောင်မောင်သိန်းကအတည်ပြုပြောဆိုလိုက်ပါတယ်
။ငမနေ့ရက်ကိုထွက်စာတင်လိုက်တယ်။ကိုကလောလောဆယ်ပေါ်ဒုဝန်ကြီးဘဝနားယူပြီးတော့အဲဒီကောင်ရှင်တစ်ခုပေါ့နော်ကောင်ရှင်ဆိုတာ SCCM ကဥက္ကဋ္ဌ။အံကအမကံလည်းငါကြီးကြရေးဖွဲ့ဆိုတာလည်းရှိသေးတယ်။အဲဒီမှာလည်းကိုကဥက္ကဋ္ဌလုပ်နေတာလေငမနေ့ရက်ပဲထွက်စာတင်လိုက်တယ်။နောက်တင်တာလျှော့သွားတော့မနေ့ရက်တင်လိုက်တယ်။ဒါနဲ့လျှော့သွားရင်မှကိုကဒီလာဒီနေမှာစာပြီးတော့နှုတ်ဆက်ခွင့်ပြပါရစေလို့တင်ထားတယ်။ Effective date ကမီပေါ့။ဒီ first class ကိုနှုတ်ဆက်ပါပြီပေါ့
။ဒေါက်တာမောင်မောင်သိန်းဟာပြီးခဲ့တဲ့အစိုးရလက်ထက်မှာဗန္ဓာရီဒုဝန်ကြီးအဖြစ်ဆောင်ရွက်ခဲ့တယ်လို့ရန်ကုန် Stock Exchange ဖြစ်မြောက်ရေးအတွက်ဦးဆောင်ဥယျာဉ်လုပ်ခဲ့သူလည်းဖြစ်တာပါ။ဒါအပြင်ပြီးခဲ့တဲ့နှစ်ထက်မှာမြန်မာပြည်ရဲ့ပထမဆုံးအစုရှယ်ယာဈေးကွက်ကိုဖွင့်လှစ်ပြီးခဲ့သူလည်းဖြစ်ပါတယ်။သူဟာဦးသိန်းစိန်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဒုဝန်ကြီးတယောက်ဖြစ်တာကြောင့်လက်ရှိတာဝန်တွေကနေနှုတ်ထွက်တာဖြစ်နိုင်တယ်လို့ဝေဖန်မှုတွေလည်းရှိနေပေမဲ့လို့ဒေါက်တာမောင်မောင်သိန်းကတော့ဒါနဲ့ပတ်သက်လို့ညှင်းချက်ထုတ်ခဲ့ပါတယ်။သူပါကြောင့်အခုလိုမျိုးနှုတ်ထွက်စာတင်ခဲ့တယ်လဲဆိုတာကိုတော့ဒေါက်တာမောင်မောင်သိန်းပြောတာက
စောကြီးစိန်ဆိုတာလည်းသိရတဲ့အတိုင်းပဲဒီမှာကြီးမှတစ်ခါမှမရှိဘူးလေကိစ္စတစ်ခုပေါ့နော်။အဲ့ဒါကိုလည်းကိုက2015မှာကိုရဲ့နေဒီသမား9ရက်နေမှာကိုကတော့ဖွင့်ပေးပြီးပြီ။ကျွန်တော်ကမှ2016 March 25 trading ဘောနော် trading ကစလို့ပြီးခဲ့ပြီဆိုတော့ကကိုလုတ်ပြီးကြရတယ်လုတ်ပြီးပြီလို့ယူဆလိုက်တာပြီးစပြီးတော့တော့လူစစ်တွေပေါ့ကွာနောက်လူတုတ်ရှင်တဲ့လူစစ်တွေရှိကောင်းရှိမှာပေါ့နော်အဲလူစစ်တွေတော့ကအချိန်ကအုံမြင့်တွေချပေးပြီဆိုတော့ဒါအဲ့ဒါကြောင့်ကအားယူလိုက်တာ
ရန်ကုန် Stock Exchange ကိုပြီးခဲ့တဲ့နှစ်2015မကွန်ခင်မှာဖွင့်လှစ်ခဲ့ပေမဲ့လို့2016 March လပိုင်းကြမှာအယောင်းဝယ်စတင်လုပ်နိုင်ခဲ့တာလည်းဖြစ်ပါတယ်လက်ရှိရန်ကုန် Stock Exchange ရဲ့အကြီးအကဲအမှုဆောင်ဒါရိုက်တာဦးသက်ထွန်းဦးကတော့ဒေါက်တာမောင်မောင်သိန်းနှုတ်ထွက်တာနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ Personally ကတော့ကျွန်တော်တို့က losses ဖြစ်တာပါဗျာ။ founder တွေတဲ့ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဆိုတော့ကျွန်တော်က loss တော့ဖြစ်တာပြောရ။ဝမ်းနေတော့ပေါ့။တစ်ဖက်မှာလည်းတရားမရှိလို့ဆိုတာမရှိဘူးလေ။ ဝန်ကြီးတွေကတော့ဒါဝန်ကြီးဌာနကတော့တယောက်စားထုတ်ပေးမှာပေါ့နော်တယောက်စားမှာဈေးကွက်အနေနဲ့တော့ဘာမှဖြစ်သွားတာကြောင့်မရှိပါဘူးကျွန်တော်မှတ်တမ်းမှတ်ထားတဲ့ rule တွေ regulation တွေကသူတို့ချမှတ်ခဲ့တဲ့အတိုင်းကျွန်တော်ဆက်သွားရမှာပဲဘာမှတိကျကြတာမရှိပါဘူး
တက်တန်းနုနယ်သေးတဲ့ရန်ကုန်စတော့အိတ်ချိန်မှာစတင်ဖွင့်လှစ်ခဲ့တဲ့အချိန်နဲ့နှိုင်းယှဉ်ရင်ရှေးရဈေးနှုန်းတွေအနည်းငယ်ကျဆင်းနေတယ်လို့အစုရှေးရဈေးကွက်လုပ်ငန်းရှင်တွေကပြောဆိုကြပါတယ်။ရန်ကုန်စတော့အိတ်ချိန်ကိုတည်ထောင်နိုင်မှုဥဆောင်ဦးရဲ့လုပ်ခဲ့တဲ့ဒေါက်တာမောင်မောင်သိန်းကတော့ရန်ကုန်အစုရှေးရဈေးကွက်ရဲ့အလားအလာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။အလားအလာရင်ပြန်ကောင်းပါလေ။ကိုစရရပြောပြောနေအလားအလာရင်ပြန်ကောင်းနေ။အလားအလာကောင်းတယ်မှာလူနာလူအင်ဂျင်နိုင်ငံကြီးအမေရိကလာလို့လူများဖြစ်မလားဆိုပြီးတော့ဝေဖန်ကြတော့ပေါ့ကွာငါလုပ်နေတဲ့ကာလတော့ဝေဖန်တိုက်ကြပေါ့နော်ဒါပေမဲ့လက်တွေ့ကျတော့အမေရိကလာလို့လည်းစပေါင်းများစွာတာပါတယ်ပေါ့တော့ပါနော်လာလာကောင်းပါလေ
အစုရှယ်ယာဈေးကွက်မှာအခင်အားကြတဲ့ငွေချေးတက်တည်ကံလုပ်ငန်းကြီးကြပ်ရေးကော်မရှင်ဥက္ကဋ္ဌဒေါက်တာမောင်မောင်သိန်းဟာမြန်မာနိုင်ငံအာမခံလုပ်ငန်းဒုတိယအထွေထွေမန်နေဂျာယာဒုကနေပြီးခဲ့တဲ့အစိုးရဟောင်းလက်ထက်မှာဒုဝန်ကြီးအဖြစ်တိုက်ရိုက်ခန့်အပ်ခံထားရသူလည်းဖြစ်တာပါအဲ့ဒီနောက်ပိုင်းလက်ရှိအစိုးရတက်လက်ထက်မှာရန်ကုန်စတော့အိတ်ချိန်မှာတလကြာတာဝန်ထမ်းဆောင်ပြီးတော့မေလ၁ရက်နေ့မှာသက်ဆိုင်ရာအဖွဲ့တွေကနေနှုတ်ထွက်တော့မှလည်းဖြစ်ပါတယ်။စတော့အိတ်ချိန်ကိုနိုင်ငံပေါင်း190ကျော်မှလဲပက်နေပြီးအောင်မြင်တဲ့နိုင်ငံတွေရှိတယ်လို့အားနည်းချက်ရှိတဲ့နိုင်ငံတွေလည်းရှိတာပါ။ပြီးခဲ့တဲ့မတ်လအတွင်းမှာအယောင်းဝယ်စတင်ခဲ့တဲ့ရန်ကုန်စတော့အိတ်ချိန်မှာတော့လက်ရှိအချိန်ထိ FMI အများပိုင်ကုမ္ပဏီတစ်ခုတည်းနဲ့ပဲအယောင်းဝယ်လုပ်နေတာဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်ပြပြသွားတာပါရှင်အခုရာသီဥတုဆိုင်ရာသတင်းလွှာဘက်ကိုအလှည့်ပေးပါဦးမယ်အခုလောလောဆယ်မှာမြန်မာနိုင်ငံအလဲပိုင်းမှာအပူချိန်အရန်မြင့်တက်နေပြီးမကွေးမြင်းကြံနဲ့6မြို့တို့မှာဆိုရင်46ဒီဂရီစင်တီဂရိတ်အထိရှိပါတယ်အရှိတ်ဘက်နဲ့အနောက်ဘက်တို့ကရွေရှားလာနေတဲ့လေပွေလှိုင်းအချိန်နဲ့နေ့အပူချိန်မြင့်တက်လာတဲ့အတွက်လေဒုမငြိမ်မသက်ဖြစ်နေတာကြောင့်ဒီလကုန်ကနေနောက်လ9ရက်နေ့အထိမြန်မာပြည်အနှံ့လေပြင်းတိုက်တာမိုးသီးကြွေတာလျှက်စီးလက်တာနဲ့မိုးကြိုးပြစ်တာတွေဖြစ်လာနိုင်တဲ့အကြောင်းမိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်ဒီလိုထူးခြားဖြစ်စဉ်တွေဟာတပြည်လုံးအနှံ့မုတ်တုံလေးမဝင်ရောက်ခင်အချိန်ထိဆက်လက်ဖြစ်ပေါ်နိုင်တယ်လို့လည်းသုံးသပ်ထားပါတယ်ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီလ21ရက်နဲ့22ရက်နေ့တွေကမြန်မာပြည်အလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာလေပြင်းတိုက်ခတ်တာနဲ့အတူမိုးသီးကြွေတာမိုးကြိုးပြစ်တာတွေထူးခြားခြားဖြစ်ခဲ့ပြီးတဲ့နောက်ဒီလကုန်ပိုင်းနဲ့နောက်လဆန်းမှာလည်းအလားတူထူးခြားဖြစ်စဉ်မျိုးထပ်မံဖြစ်ပွားနိုင်ကြောင်းမိုးလေဝသနဲ့ဇရားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ပါတယ်မိုးစလာဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်းနိုင်တီယမ်ကဒီထူးခြားဖြစ်စဉ်ဟာဒီလ30ရက်နေ့ကနေနောက်လ3ရက်နေ့အတွင်းမှာပုံမိုးဖြစ်ပွားနိုင်ကြောင်းအခုလိုပြောပါတယ
်မိုးရွာတာကတော့ဒီလိုအတိုင်းတားနေတဲ့အချက်ပိုင်းတွေမှာတော့ပုံများမယ်ဒီမြန်မာနိုင်ငံအောက်ပိုင်းတို့ဘာလို့မှတော့ကြော့မယ်ဒီလေထုမငိမ်မသက်ဖြစ်တာတွေကဖြစ်နေခါကျတော့မိုးသီးကြွေတာတို့ဒီလေပြင်းတိုက်တာတို့မိုးကြီးဖြစ်တာတွေအဲ့လိုမျိုးကွတ်တော့ဖြစ်နိုင်တယ်ပေါ့နော်အဲ့လိုမျိုးဖြစ်စဉ်ကတော့ပါပေါ့နော်ဒီလိုအနှက်မှာတော့ဖြစ်နိုင်တယ်ဒါပေမဲ့ဖြစ်နိုင်စီကတော့ဒီခုအချက်ပိုင်းမှာပုံများပါတယ်ဟုတ်ကဲ့ဒီတိုင်းတားရကတော့30ရက်ကနေမေလ5ရက်နေ့အတွင်းပေါ့နော်မေလ3ရက်ကနေ5ရက်ကတော့နည်းနည်းကျော့သွားမယ
်မုတ်တုံလေးဟာမြန်မာနိုင်ငံတောင်ပိုင်းကိုမေလဒုတိယပတ်လောက်မှာစတင်ဝင်ရောက်နိုင်ပြီးဇွန်လပထမပတ်အကုန်မှာတပြည်လုံးအနှံ့ကိုဝင်ရောက်နိုင်မယ်လို့ခန့်မှန်းထားပါတယ်ထူးခြားမိုးလေဝသဖြစ်စဉ်တွေကတော့တနိုင်ငံလုံးမုတ်တုံလေးဝင်ရောက်ပြီးချိန်မတိုင်မီအထိဖြစ်ပွားနိုင်တယ်လို့ဒေါက်တာဟာရင်းနိုင်တီယမ်ကသုံးသပ်ပါတယ်
။မုတ်တုံကောင်းကောင်းအခြေခံသွားပြီး establish ဖြစ်သွားပြီဆိုရင်တော့ခုလိုမျိုးဖြစ်စဉ်တွေပေါ့နော်ဒီမိုးတင်တာဖြစ်တာတို့ခုနေပြင်းတိုက်တာမိုးကြီးဖြစ်စဉ်တွေကတော်တော်ရော့နေသွားပြီ။ဒါပေမဲ့မုတ်တုံကာလမတိုင်ခင်မှာတော့ခု April May ဟိုပါနော်ဒီပထမပတ်ဒီပြတ်လောက်ကျတော့ဒီဖြစ်စဉ်တွေတော့သတိထားရအောင်ပါဖြစ်ပါတယ်။
ဒီရပိုင်းအတွင်းထူးခြားဖြစ်စဉ်ဖြစ်ပေါ်နိုင်တဲ့ဒေသတွေကတော့နေပြည်တော်၊စကိုင်းတိုင်းဒေသကြီး၊မန္တလေးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊တနင်္သာရီတိုင်းဒေသကြီး၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ချင်းပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့ပါဝင်ပြီးအဲ့ဒီဒေသတွေမှာနေရာကွက်ကြားကနေနေရာကျကျနဲ့ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊ AR တိုင်းဒေသကြီးနဲ့စကိုင်းပြည်နယ်တို့မှာမွန်လွဲညနေပိုင်းအချိန်မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ကြောင်းနဲ့မိုးရွာသွန်းချိန်မှာလေပြင်းတိုက်တာမိုးသီးကြွေတာလျှက်စီလက်တာမိုးကြိုးပြစ်တာတွေဖြစ်ပေါ်နိုင်ကြောင်းလေပြင်းတိုက်ခိုက်ချိန်မှာမြေပြင်လေဟာတနာရီ35မိုင်ကနေမိုင်40အထိတိုက်ခိုက်နိုင်ကြောင်းလည်းမိုးစလာဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီကနေ့ရဲ့ထူးခြားတဲ့နေ့အပူချိန်တွေကတော့မကွေးမြို့မြင်းကြံမြို့နဲ့6မြို့တို့မှာ46ဒီဂရီစင်တီဂရိတ်မုံရွာမြို့မင်းဘူးမြို့အောင်လံမြို့တောင်တွင်းကြီးမြို့နဲ့ရမဲသိန်းမြို့တို့မှာ45ဒီဂရီစင်တီဂရိတ်မန္တလေးမြို့မိထီလာမြို့ညောင်ဦးမြို့နေပြည်တော်ရေစင်းတို့မှာ44ဒီဂရီစင်တီဂရိတ်တို့ဖြစ်ကြပါတယ် ပြီးခဲ့တဲ့အပတ်လေပြင်းတိုက်ခိုက်ပြီးမိုးသီးကျွေလာကြောင့်စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်တို့မှာလူ21ယောက်သေဆုံးပြီးတိုင်းဒေသကြီးနဲ့ပြည်နယ်6ခုမှာအဆောက်အုံ2000လောက်ပျို့ကျပျက်စီးခဲ့တယ်လို့အဆောက်အုံ2000ကျော်လောက်အမိုးလံပျက်စီးခဲ့ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်
ကျန်းခိုင်ဖွံ့ဖြိုးရေးပါတီတွင်မပြီးဆုံးသေးတဲ့အကွဲအပြဲနဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလည်ကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးရဲ့ပါတီကြီးတစ်ခုရဲ့အကွဲအပြဲကိုပါတီတွင်ကိစ္စတသက်တစ်ခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုအဖြစ်မြင်ပါသလားအခုလာမယ့်စနေညဒရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0932312555လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ဗျာ။
ဗီယိုအမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့ဒါရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 0932312555 လေးကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်ရှင်။စနေနေ့ညဒါရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေဒါရိုက်ထုတ်လွှင့်ပေးမယ်။VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်စုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ရေဒီယိုညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွေနဲ့သိပ္ပံနဲ့နည်းပညာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်။အခုတောက်ကြနေညနေပဲ VOA အစီအစဉ်တွေအဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြည်ညာပေးပါအောင်မယ်ရှင်။
စီးရီးယားနိုင်ငံအာလပ်ပိုမြို့ကကလေးစေးုံတစ်ခုလေကြောင်းကနေတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအပြင်းထန်ရှုတ်ချလိုက်ပြီးသမရဘာရှာလေးအာဆတ်ရဲ့တပ်ဖွဲ့တွေကိုအပြစ်တင်ပြောဆိုပါတယ်။တပုံတွေထိန်းချုပ်ထားတဲ့အာလပ်ပိုမြို့မှာဂျာတပရီနီကလေကြောင်းတိုက်ခိုက်မှုအတွင်းနယ်စည်းမထဆရာဝန်များဖွဲ့ MSF ရဲ့အကူအညီနဲ့ဖွင့်ထားတဲ့စေးုံတစ်ခုထိခိုက်ပျက်စီးခဲ့ပြီးတော့ကလေးငယ်နဲ့ဆရာဝန်တွေအပါအဝင်လူအယောက်20ထက်မနည်းသေဆုံးခဲ့ရတာပါ။အရှေ့လယ်ပိုင်းနိုင်ငံတွေရဲ့ဒေသတွင်းနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲရေးကြိုးပမ်းအထောက်အမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကချီးကျူးပြောဆိုပါတယ်။နိုင်ငံပေါင်း66နိုင်ငံပူးပေါင်းပြီးတော့ IS အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းနေတာတွေမှာတိုးတက်မှုတွေရှိလာနေတယ်လို့ဂျာတာဘရီနီက El Harajudan နဲ့တည်တံ့မိများကမှ Mr. Kerry ကပြောဆိုသွားပါတယ်။ IS အဖွဲ့တွေကိုတိုက်ခိုက်ချေမှုန်းတာမှာ Saudi Arabia နိုင်ငံဟာအဓိကကြပြီး IS စေတူကြောင့်အဖွဲ့စီတတိပုဂ္ဂလဗန်စင်းတွေကနေရောက်သွားနေတဲ့ငွေတချို့ကိုဖျက်တောက်နိုင်ရေး Saudi အစိုးရအနေနဲ့ကူညီလှုပ်ဆောင်ပေးနိုင်မယ်လို့အမေရိကန်အစိုးရကမျှော်လင့်ထားကြောင်းဝန်ကြီး Kerry ကပြောပါတယ်။မြောက်ကိုရီးယားကဖန်ထားတဲ့ကိုရီးယားနယ်ပွားအမေရိကန်နိုင်ငံသားတူကိုအလုကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့လတုန်းကမြောက်ကိုရီးယားရဲ့စစ်ဘက်ဆိုင်ရာလျှို့ဝှက်အချက်အလက်တွေကိုသူကခိုးယူခဲ့ပါတယ်လို့ဝန်ခံထားတဲ့အမေရိကန်နိုင်ငံသားခံယူထားသူကိုရီးယားနယ်ပွားကင်တောင်ချူးကိုဒီကနေ့မှပဲမြောက်ကိုရီးယားတရားရုံးကပြစ်ဒဏ်ချမှတ်လိုက်တာပါ။မြောက်ကိုရီးယားအစိုးရရဲ့ဝါဒဖြန့်နှစ်ဖူးစည်းစာတမ်းတစ်ခုကိုခိုးယူခဲ့ပါတယ်လို့အမေရိကန်ကြောင်သားအော်တိုဝန်ပီယာကဝန်ခံခဲ့အပြီးသတင်းပတ်ကြောင်မှချူးရဲ့ဝန်ခံချက်ထွက်လာတာပါ။အော်တိုဝမ်ဘီယာကိုတော့အလုကျန်းနဲ့ထောင်ဒဏ်15နှစ်ချမှတ်ထားပါတယ်။ပြီးခဲ့တဲ့နှစ်ကအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့စစ်ရုံတစ်ခုအပေါ်မှာပြင်ပုံကျဲခဲ့တဲ့အမေရိကန်စစ်ဗုဒ္ဓန်16ယောက်ကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကအရေးယူအပြစ်ပေးလိုက်ပြီးအဲ့ဒီအထက်မှာကျဲနှစ်ပွင့်အဆင့်ရှိဗိုလ်ချုပ်ကြီးတူလည်းပါဝင်ပါတယ်ခင်ဗျာ။
တောက်ချန်နေညနေပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။VOA ကနေအခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လင်းပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9နာရီကြာရင်တစ်ခါပြန်ပြီးတော့ထုတ်လင်းတဲ့အချိန်မှာဆုံကြရအောင်ပါ။တောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.